ီးရီးယားဒေသဆန်တော်ချိန်တောက်ချာနေကြပိုင်းမှာအမေရိကန်စစ်တပ်ကစီးရီးယားနိုင်ငံကလေးတဲ့စခန်းကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့လို့ရကူအမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေကသတင်းရကျူဆိုလိုက်ပါတယ်။တပုံတွေထိန်းချုပ်ထားတဲ့မြို့ကိုစီးရီးယားအစိုးရကဓာတ်ရုံးနဲ့တူနေတိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်ကကြံကြံတိုက်ခိုက်လိုက်ကြပါ။ဓာတ်ရုံးနဲ့တိုက်ခိုက်တာဟာသမရဘက်ရှာယယ်အစက်အစိုးရလက်ချက်ဖြစ်တဲ့ဆိုပြီးအနောက်နိုင်ငံတွေကပြစ်တင်ပြောဆိုနေတာဖြစ်ပါတယ်။ဒါရုလနဲ့တက်ဆင်ထားတဲ့စစ်လေရင်အခြေစိုက်စခန်းအဖြစ်ယုံကြည်ရတဲ့ရှာရက်လီတက်စစ်အခြေစိုက်စခန်းကိုအမေရိကန်တနိုင်ငံတွေကတိုက်ခိုက်တာဖြစ်ပေမဲ့လို့ဒီလိုရက်ကိုအတိကမဟာမိတ်ဥရောပနိုင်ငံတွေကလည်းထောက်ခံကြတာပါ။အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်လူတရာနီးပါးတိုက်ဆုံနေရတဲ့ဒီအဆက်အစိုးရရဲ့ဒါရုလနဲ့တက်ဆက်မှုကိုကြုံပြတဲ့အနေနဲ့ထရမ့်အစိုးရအဖွဲ့ရဲ့လိုရက်ကိုအပြေအဝထောက်ခံပါတယ်လို့ဘီဒင်ကာကွယ်ရေးဝန်ကြီးမိုက်ကယ်ဆယ်လွန်ကဒီကနေ့ပြောပါတယ်။ဒါပြင်ဆာမီကလည်းအလားတူထောက်ခံစကားပြောကြားခဲ့တာပါ။ပြည်ထောင်စုစာရေးဝန်ကြီးယွန်မတ်အေဟုတ်ကလည်းဂျာရုလက်နဲ့အသုံးပြုတာဟာဆက်စုပ်စရာကောင်းတဲ့ရာဇဝတ်မှုဖြစ်တဲ့အတွက်ပြစ်ဒဏ်ပေးတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းခမ်းမရခက်တဲ့ထရမ့်ရဲ့လက်တော်နိုင်ငံစာရေးမူဝါဒရဲ့အပေါ်မှာစိုးရိမ်မှုတချို့ကလည်းရှိနေတာပါရှင်။